America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါစေသောတာရှင်များရှင် VOA American တန်ရင်2018ခုနှစ်ဇူလိုင်လ15ရက်တနင်္ဂနွေနေ့ညနေခင်း VOA မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ16925ရုကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်ဒီကနေ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုကျမများသစင်အောင်ကတောင်းရင်တင်ဆက်ပေးသွားမှာပါရှင်
။ကျမသင်္ကေတထိုက်ပါရှင်။အဖဂန်ပြည်ပခအတွင်းသေဆုံးသူအရေအတွက်တိုးလာတယ်လို့ကုလစစ်တမ်းကဖော်ပြလိုက်ပါတယ်။အဖဂန်နဲ့ပါကစ္စတန်နယ်စပ်မှာဒီကနေ့တိုက်ပွဲတွေဖြစ်လို့နှစ်ဖက်ထိခိုက်သေဆုံးမှုရှိခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့ကိုရန်နိုင်နဲ့အတူကြီးညာပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီတနင်္ဂနွေညနေခင်းသောတာရှင်တွေနားဆင်ရမယ့်ထိတ်တန့်ရောက်တဲ့လွှာရီထဲမှာတော့ကချင်ပြည်နယ်ဖားကန်ဒေသမှာမနေ့ကမြေပြိုကျပြီးလူမြောက်များသေဆုံးခဲ့ရပါတယ်ဒီလိုဖြစ်ရတဲ့ပတ်သက်ပြီးအစိုးရအနေနဲ့ဘယ်လိုဆောင်ရွက်သင့်ပါသလဲ
ဒီဖားကန်ကိုတော့ခဏဆောင်ရှားထားရင်ကောင်းမယ်လို့မြင်တယ်အရေးကြီးဆုံးကတော့အစိုးရအနေမှာဒီနေရာတွေကိုအန်ဒီရဲ့အနေမှာပေါ့နော်အန်ဒီရဲ့ဖြစ်တဲ့ကိစ္စရက်တွေမလုပ်ဖို့အတွက်လုံးဝဒါဟိုကန့်တတ်လိုက်ဖို့လိုတယ်လို့ကျမမြင်တယ်အဲ့ဒါတော့
ဟာကမှာတရားဥပဒေစိုးမိုးရေးဆောင်ရွက်ပေးနေသူဒေါ်ဒွဲဘူးကတိုက်တွန်းသွားတာပါ။သတင်းပြေဆုံးကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒီသတင်းနဲ့အတူထိုင်းနိုင်ငံမြောက်ပိုင်းမှာထိုင်းဘက်ငွေတန်ပေါင်း1900ကျော်တန်ဖိုးရှိတဲ့ဝါတောင်ပိုင်းထုတ်စိတ်ကြွစီတန်းနဲ့ချီပြီးဖမ်းမိတဲ့အကြောင်း AIDS ခေါ်ကိုခံအားကျဆင်းစေတဲ့ရောဂါဖြစ်စေတဲ့ HIV virus ပိုးကိုကြိုတင်ကာကွယ်နိုင်ဖို့မျှော်လင့်ချက်ရှိနေပြီဆိုတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အာဖဂန်နစ္စတန်ပြည်ပခအတွင်းရပ်သားသေဆုံးမှုအရေအတွက်ဟာဆိုရင်2018ခုနှစ်ပထမ6လအတွင်း1900နီးပါးကိုရောက်ရှိလာခဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကာလတွေနဲ့ရှင်ရင်အမြင့်ဆုံးအရေအတွက်ဖြစ်ပါတယ်။အခုနှစ်ပထမ6လအတွင်းထိခိုက်ဒဏ်ရာရတဲ့ရပ်သားအရေအတွက်က3500နီးပါးရှိကြောင်းလည်းအာဖဂန်ဆိုင်ရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်မာကဒီကနေ့တနင်္ဂနွေနေ့မှာထုတ်လိုက်တဲ့ရပ်သားထိခိုက်ဒေဆုံးမှုဆိုင်ရာနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့2019ခုနှစ်နှိုင်းရှင်ရင်တော့ပြင်းများအဖြစ်ရပ်သားထိခိုက်ဒေဆုံးမှုက300ခန့်နှုန်းကျဆင်းခဲ့တာပါ။ဗက်ပေါင်းစုံတို့အနေနဲ့ငြိမ်းချမ်းစွာဖြည့်ရှင်နိုင်ရေးအခွင့်အရေးအလုံးကိုရယူချဖို့တိုက်တွန်းတဲ့အကြောင်းဒီအချက်ကရပ်သားအလုံးကိုအကာအကွယ်ပေးနိုင်မယ့်အကောင်းဆုံးနည်းလမ်းဖြစ်ကြောင်းအန်မာအကြီးအကဲတာရာမီချီယာမာမိုတိုကပြောဆိုပါတယ်ရပ်သားတည်ဆုံမှုက1692ယောက်ရှိခဲ့တာဟာဆိုရင်တစ်ရာဂိုင်းနှုန်းတိုးလာတာဖြစ်ပြီးထိခိုက်ထန်ရာရသူက3430ရှိခဲ့ပြီးဒီရေအတွက်က900ခန့်နှုန်းလျှော့နေလာတာဖြစ်တယ်လို့အစိုးရအစမှဖော်ပြပါတယ်အစိုးရစန့်ကျင်ရေးတပ်ဖွဲ့တွေရဲ့ဖောက်ခွဲပစ္စည်းနဲ့တိုက်ခိုက်မှုတွေကရပ်သားတွေတည်ဆုံရတဲ့အဓိကအကြောင်းရင်းတစ်ခုဖြစ်နေစေလို့လဲကုလအစင်ခန်းစာမှာဖော်ပြပါတယ်။ရပ်သားထိခိုက်တည်ဆုံမှုအလုံးရဲ့ထက်ဝက်ကအသေးခံဘုံခွဲမှုဘုံခွဲတိုက်ခိုက်မှုတွေကြောင့်ဖြစ်ပြီးပြီးခဲ့တဲ့နှစ်ပထမ6လနဲ့နှိုင်းရှင်ရင်ထိခိုက်တည်ဆုံမှုအရေအတွက်22ရာခိုင်နှုန်းတိုးလာတယ်လို့အစင်ခန်းစာမှာဖော်ပြပါတယ်။ထိခိုက်တည်ဆုံရသူအရေအတွက်အလုံးရဲ့52ရာခိုင်နှုန်းကအစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ရဲ့အသေးခံဘုံခွဲမှုနဲ့တခြားတိုက်ခိုက်မှုတွေကြောင့်ဖြစ်ပြီး40ရာခိုင်နှုန်းကတော့တာလီဘန်တပုန်တွေရဲ့လက်ချက်ဖြစ်တယ်လို့လဲကုလအစိုးရခန်းစာမှာဖော်ပြထားပါတယ်ရှင်
။အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့ကြားဒီကနေ့တနင်္ဂနွေနေ့မှာနယ်စပ်တိုက်ပွဲတွေအပြင်းထန်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာထိခိုက်သေးဆုံးမှုရှိကြောင်းအာဖဂန်တာဝန်ရှိသူတွေကပြောပါရတယ်။အာဖဂန်နစ္စတန်နိုင်ငံကခေါင်းတည်တဲ့ဇာဇီမေဒန်ခရိုင်ကစခန်းတစ်ခုကိုအရေးပေါ်ပါကစ္စတန်တပ်ဖွဲ့တွေကနယ်စပ်ဖြတ်ကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မနက်အစောပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့တာလို့အာဖဂန်ရှေ့ပိုင်းကော့စ်ပီနယ်ရဲတပ်ဖွဲ့ရဲ့ပြောခွင့်ရကဆွဆွဲပြောဆိုပါတယ်။တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးတွေတုံးပြီးတိုက်ခိုက်ခဲ့ကြတယ်လို့အဒူဘာဆာဘီနာက VOA ကိုပြောပါတယ်။အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့တာလီဘန်သဘုံတို့ကျက်စားရဒေသကအာဖဂန်စခန်းအပေါ်တိုက်ခိုက်မှုဟာစစ်သေးကြွားရေးလက်ချက်လားဒါမှမဟုတ်ပါကစ္စတန်နယ်စပ်တပ်ဖွဲ့တွေလားဆိုတာကိုအာဏာပိုင်တို့စုံစမ်းနေသေးဖြစ်တယ်လို့ပြည်နယ်ဆိုရပြောခွင့်ရတဲ့အူက VOE ကိုပြောပါရဲစစ်ဆောင်တွင်မှဝင်ရောက်တိုက်ခိုက်ခဲ့သူ5ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရကြောင်းအာဖဂန်တပ်ဖွဲ့တွေနဲ့အတူတိုက်ခိုက်ခဲ့တဲ့ဒေသခံအနည်းဆုံး4ဦးသေဆုံးခဲ့ကြောင်းခော့စ်ပြည်နယ်ကောင်စီဝန် Ashkar Akhar Khan လီက VOE ကိုပြောပါရဲပါကစ္စတန်စစ်တပ်ဘက်ကတော့တိုက်ပွဲတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေအပေါ်လောလောဆယ်မှတ်ချက်ပြီးပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
ဣသရေလနဲ့ဂါဇာမှာရှိတဲ့စစ်သွေးကြွအုပ်စုတွေကြားအပြစ်ခတ်ရစဲရေးသဘောတူညီချက်ရခဲ့တယ်လို့ပ Palestine တာဝန်ရှိသူတဦးကမနေ့စနေနေ့ကပြောပါတယ်။ Israel နဲ့ Palestine တွေကြား2014ခုနှစ်ကတည်းကအပြန်အလှန်တိုက်ခိုက်မှုတွေဖြစ်ပြီးအကြမ်းဖက်မှုတွေမြင့်တက်လာတဲ့နောက်အခုလိုသဘောတူညီချက်ရတာပါ။ Palestine တွေဘက်က Israel ကိုဒုံးလက်နက်တွေနဲ့ပစ်ခတ်တိုက်ခိုက်သလို Israel ဘက်ကလည်း Gaza ဒေသကိုလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုနောက်ဆုံးအပြန်အလှန်တိုက်ခိုက်မှုတွေကြောင့် Palestine စေကျော်သက်နှစ်ဦးသေဆုံးခဲ့ပြီးစနေနေ့မနက်ပိုင်းမှာပဲအကြမ်းဖက်မှုတွေဖြစ်ခဲ့တာပါ။သတင်းတွေမှာတော့နှစ်ဖက်အပြစ်ခတ်ရက်စဲဖို့အီဂျစ်နိုင်ငံကဂျားဝင်ညှိခဲ့တာလို့ပြောဆိုကြပါတယ်။မလ30ရက်နေ့ကစလို့သတင်းပတ်ဆင်လို့ဆန္ဒပြပွဲတွေရှိခဲ့ရာကနေမငြိမ်မသက်မှုတွေဖြစ်တာကြောင့် Palestine 100ကျော်သေဆုံးခဲ့ရပြီဖြစ်ပါတယ်။ဆန္ဒပြသူတွေဘက်ကမိလောင်ပုံးတွေတခြားပေါက်ကွဲစေတဲ့ပစ္စည်းတွေတုံးတယ်လို့ကားတိုင်ယာတွေကိုမိရှို့လှိမ့်ချပြီးအစ္စရေးလုံခြုံရေးတွေကိုပြန်လည်တိုက်ခိုက်တာတွေလုပ်ပါတယ်။ဂါဇာနောက်ဖက်ကမ်းကဘက်ဒရင်ခြေရွာကိုဖျက်ဖို့အစ္စရေးအာဏာပိုင်တွေရဲ့အစီအစဉ်ကိုဆန္ဒပြတာလို့ပါလက်စတိုင်းတွေဘက်ကပြောပါတယ်။တောက်ချန်နေတော့ကအစ္စရေးဗဟိုတရားရုံးကနေအဲ့ဒီအစီအစဉ်ကိုဩဂုတ်လ15ရက်နေ့အထိရွှေ့ထားဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်
။ကိုရီးယားစစ်ပွဲအတွင်းကြံရစ်တဲ့အမေရိကန်စစ်သည်ရုပ်အလောင်းတွေနေရာပြန်ယူရေးအစီအစဉ်ကိုဆွေးနွေးဖို့အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားကဗိုလ်ချုပ်ကြီးတွေတွေ့ဆုံပါတယ်။အမေရိကန်လေတပ်ဗိုလ်ချုပ်မိုက်ကယ်မီနီဟန်ဟာမြောက်ကိုရီးယားကဗိုလ်ချုပ်ကြီးတဦးနဲ့စစ်မှတ်ဆုံးကပမ်မွန်ဂျွန်ချေးရွာမှာတနင်္ဂနွေနေ့ကတွေ့ဆုံခဲ့တယ်လို့ကိုရီးယားသတင်းရင်းမြစ်တွေအရာသိရပါတယ်။ဒါဆိုရင်ခုနှစ်ကျော်ကာလအတွင်းနှစ်ဖက်စစ်ဗိုလ်ချုပ်ကြီးတွေပထမဆုံးပြန်လည်တွေ့ဆုံခြင်းလည်းဖြစ်ပါတယ်။အမေရိကန်စစ်သည်ရုပ်လောင်းတွေပြန်လည်တည်ရွေးကိစ္စဟာပြီးခဲ့တဲ့လာကသမ္မတထရမ့်နဲ့မြောက်ကိုရီးယားကောင်ဆောင်ကင်မ်တို့အကြားစင်ကာပူထိပ်သီးဆွေးနွေးပွဲအတွင်းဆွေးနွေးခဲ့တဲ့အကြောင်းအရာတစ်ခုလည်းဖြစ်ပါတယ်။ရုပ်လောင်းတွေပြန်သေးဖို့အတွက်အမေရိကန်ဘက်ကရုပ်လောင်းထည့်ဖို့အကောင့်တရာစစ်မဲ့ဆောင်ကိုပို့ထားတယ်လို့လည်းသိရပါတယ်ခင်ဗျာ။
ဗီယူအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOE မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညနေခင်းနိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေအနေနဲ့ဥရောပသံတမန်ကနေဗြိတိန်နှုတ်ထွက်ရေးမဟာဗျူဟာတစ်စိတ်တစ်ပါးအရှာ EU နဲ့ညှိနှိုင်းနေမယ့်အစားဥပဒေကြောင်းအရတောင်းဆိုဖို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအကြံပေးခဲ့ပါတယ်။ EU ကိုတရားစွဲတင်တယ်လို့သူကပြောပါတယ်။ EU ကိုတရားစွဲပါညှိမနေနဲ့တရားသာစွဲလိုက်ပါလို့သမ္မတထရန့်ကပြောခဲ့တယ်ဆိုပြီးဗြိတိန်ဝန်ကြီးချုပ်မေက BBC ရုပ်သံကိုပြောဆိုခဲ့တာပါ။အမေရိကန်သမ္မတထရန့်ပေးတဲ့အကြံဉာဏ်ကိုဗြိတိန်ခေါင်းဆောင်ကထုတ်ဖော်ပြောဆိုလိုက်တာကြောင့်အမေရိကန်ခေါင်းဆောင်ဘက်ကဗြိတိန်ဝန်ကြီးချုပ်ကိုဘလို့အကြံတွေပေးမလဲဆိုတာနဲ့ပတ်သက်ပြီးရက်ပေါင်းများစွာမှန်းဆပြောဆိုနေကြတာတွေအဆုံးသတ်သွားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကသစန်းသတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာအမေရိကန်သမ္မတထရန့်ကသူ့အနေနဲ့ဝန်ကြီးချုပ်မေကိုအကြံပေးခဲ့တဲ့အကြောင်းဒါပေမဲ့သူမအနေနဲ့မလုပ်ခဲ့ဘူးလို့ဖြေကြားခဲ့တာပါ။ဝန်ကြီးချုပ်မေနဲ့တွေ့ဆုံဆွေးနွေးပွဲမတိုင်ခင်သတင်းစာနဲ့တွေ့ဆုံမေးမြန်းခန်းမှာဝင်ကြီးချုပ်မေကသူစကားကိုနားမထောင်ဘူးလို့သမ္မတထရန့်ကပြောတာပါ။ပြီးခဲ့တဲ့တောက်ချန်နေ့ကဗြိတိန်ဝင်ကြီးချုပ်နဲ့အတူလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရန့်ကသူဘလို့အကြံပေးခဲ့တယ်လဲဆိုတာကိုထုတ်ဖော်မပြောပါဘူး။ဒါပေမဲ့ဒီအကြံကသိပ်ပြီးရက်ဆက်ပြင်းထန်တာကိုဝင်ကြီးချုပ်မေသိထားတယ်လို့ထင်မြင်တဲ့အကြောင်းတော့သမ္မတထရန့်ကပြောပါတယ်။ဒီအကြံကသိပ်ပြီးတော့ပြင်းထန်လွန်းတယ်လို့ယူဆတာကိုသူ့အနေနဲ့အပြည့်အဝနားလည်တဲ့အကြောင်းဒါပေမဲ့တစ်ချိန်ချိန်မှာတော့ဒီလိုလှုပ်လာနိုင်တဲ့အကြောင်းတဖက်ကမှန်မှန်ကန်ကန်သဘောတူညီချက်တခုမလုပ်ခဲ့ရင်တော့သူအကြံပေးတဲ့အတိုင်းဝန်ကြီးချုပ်မေလှုပ်လာနိုင်တယ်။ဒါပေမဲ့ဒါကလွယ်တဲ့ကိစ္စတော့မဟုတ်ဘူးလို့သမ္မတဒေါ်နယ်ထရန့်ကပြောဆိုခဲ့ပါတယ်။ EU ကနေဗြိတိန်နှုတ်ထွက်ရေးဆွေးနွေးညှိနှိုင်းမှုတွေလှုပ်ရှားကိုတော့မငင်းဖို့သမ္မတထရန့်ကတိုက်တွန်းခဲ့ပြီးဒီလိုလှုပ်ရင်တော့အခက်တွေ့မယ်လို့လည်းပြောဆိုခဲ့တယ်လို့ဗြိတိန်ဝန်ကြီးချုပ်မေက BBC ကိုပြောဆိုခဲ့ပါတယ်ရှင်။
ဖင်လန်နိုင်ငံမှာမနက်ဖြန်တနင်္လာနေ့မှာထိပ်သီးတွေ့ဆုံမှုစီစဉ်ထားတဲ့အမေရိကန်နဲ့ရုရှားခေါင်းဆောင်တို့ရဲ့ဆွေးနွေးပွဲကရေရာကြီးမှန်းချက်မရှိတဲ့အနေထားဖြစ်နေပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့ကြားမှာတော့နျူကလ িয়ার လက်နက်လျှော့ချရေးကအစအမေရိကန်နဲ့ရုရှားတို့စန့်ကျင်ဘက်အဖွဲ့တွေကိုထောက်ပံ့မှုပေးနေကြတဲ့ Syria စစ်ပွဲအရေးအဆုံးအကြောင်းအရာမျိုးစုံကိုကြေကြေပြန့်ပြန့်ဆွေးနွေးကြလိမ့်မယ်လို့တော့ခန့်မှန်းထားကြပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးနဲ့ဖက်သက်ပြီးတခုခုဆောင်ရွက်နိုင်မယ်ဆိုရင်တော့အောင်မြင်မှု ကြီးဖြစ်လာပါမယ်လို့သမ္မတ Trump ကပြီးခဲ့တဲ့တောက်ချနေတုန်းကဗြိတိန်ဝန်ကြီးချုပ် Theresa May နဲ့အတူလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ရုရှားသမ္မတ Putin နဲ့တွေ့ဆုံဆွေးနွေးပွဲရှိနေချိန်မှာပဲ American သမ္မတ Trump က Scotland Turnberry ကဒူဘိုင်းကောက်ကွဲမှာနှစ်ရက်ကြာရှိနေခဲ့ပါတယ်ဆက်သွယ်ဆွေးနွေးပွဲဒီနောက်သူ့ရဲ့အဓိကကတော့ခေါင်းသီးလေ့ကျင့်ဖို့ဖြစ်တယ်လို့မနေ့စနေနေ့ကသမ္မတက Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအကျူကာလမှာဒီမိုကရက်တွေကိုအင်တာနက်ကနေထိုးဖောက်ဝင်ရောက်မှုဆွဆွဲချက်နဲ့ရုရှားစစ်တပ်ဦးကိုပြီးခဲ့တဲ့တောက်ချနေ့ကဆွဲချက်တင်ခဲ့တဲ့ကိစ္စကလည်းထိပ်သီးဆွေးနွေးပွဲပေါ်မှာအရေးထိုးနေပါတယ်ရုရှားစစ်တပ် Agency GRU က Hillary Clinton ရဲ့စီယုံရေးအဖွဲ့နဲ့ Democratic Party အဖွဲ့စည်းတွေရဲ့ကွန်ပျူတာကွန်ရက်ကနေအချက်လက်တွေခိုးယူခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲချက်တင်တာဖြစ်ပါတယ်ခင်ဗျာ
ကျူဘားနိုင်ငံမှာဖွဲ့စည်းပုံပြုပြင်ပြောင်းလဲရေးအစီအစဉ်တွေအဖြစ်နိုင်ငံရေးနဲ့တခြားအပြောင်းအလဲတွေဆက်လုပ်ဖို့ရှိနေပါတယ်။အပြောင်းအလဲလုပ်မဲ့အစီအစဉ်အသေးစိတ်ကိုတော့ကျူဘားအစိုးရထုတ်သတင်းစာ Grammar မှာအသေးစိတ်ရေးသားဖော်ပြပါတယ်။အဲ့ဒီတင်မှာတော့သမ္မတအပြင်ဝန်ကြီးချုပ်နေရာကိုထရှိပြီးအစိုးရခေါင်းဆောင်နဲ့နိုင်ငံတော်အကြီးအကဲကြားအာဏာခွဲဝေမှုအခမ်းကဏ္ဍပါပါဝင်ပါတယ်။ဖွဲ့စည်းပုံပြင်မဲ့အစီအစဉ်နဲ့သမ္မတသက်တမ်းကို9နှစ်ဆက်တိုက်2ချိန်အထိပဲခွင့်ပြုဖို့ကန့်သက်ထားပါတယ်ဒါပေမဲ့ Communist Party ကတော့ကျူဘာလူအဖွဲ့အစည်းနဲ့နိုင်ငံတော်ရဲ့အဓိကမောင်းနှင်အဖြစ်ဆက်ပြီးရှိနေအောင်မှာဖြစ်ပါတယ
်ရုရှားနိုင်ငံမှာကျင်းပတဲ့2018ကမ္ဘာဖလားဘောလုံးပွဲရဲ့နောက်ဆုံးဖိုင်နယ်ကိုတော့မော်စကိုမြို့မှာဒီကနေ့ကစားကြမှာပါဖိုင်နယ်တက်လာတာကတော့1998ကမ္ဘာချန်ပီယံပြင်သစ်နဲ့အရှေ့ဥရောပကခရိုအေးရှားအသင်းတို့ဖြစ်ပါတယ်ပြင်သစ်ကအုတ်စုစီမှာ2ပွဲနိုင်2ပွဲတည်နေအုတ်စုဘူဖြစ်လာခဲ့ပြီးဒုတိယဆက်မှာတော့အာဂျင်တီးနားကို4-3ကွာတာဖိုင်နယ်မှာအူရုဂွေးကို2-0ဖြစ်စီးဖိုင်နယ်မှာဘယ်လ်ဂျီယံကို2-0ဖြစ်နဲ့နိုင်ပြီးတော့ဖိုင်နယ်တက်လာခဲ့တာပါခရိုအေးရှားအသင်းကတော့အုတ်စုဒီမှာ3ပွဲနိုင်6မှတ်နဲ့အုတ်စုဘူဖြစ်ခဲ့ပြီးတော့ဒုတိယဆက်မှာဒိန်းမတ်ကွာတာဖိုင်နယ်မှာအေရှန်ရုရှားတို့ကိုပယ်နယ်တီနဲ့နိုင်ပြီးတော့တက်လာခဲ့တာပါဆီးဖိုင်နယ်မှာလည်းအင်္ဂလန်ကိုအချိန်ပေါ်မှာ2-0နဲ့နိုင်ပြီးဖိုင်နယ်တက်လာခဲ့တာဖြစ်ပါတယ်ပြင်းနီးပြဒေရှမ်ကတော့သူ့ပြန်ဟာစူးစီးညင်ညွတ်မှုအပြည့်ရှိနေပြီးတော့ဘယ်လိုစိန်ခေါ်မှုမျိုးကိုမဆိုကြော်လွားနိုင်တဲ့စိတ်ဓာတ်ရှိနေကြောင်းဒီဘက်ကအနိုင်ယူပြီးကမ္ဘာချန်ပီယံဖြစ်ချင်တယ်လို့ပြောလိုက်ပါတယ်ခရိုအေးရှားနီးပြကတော့သူ့အနေနဲ့အသင်းရဲ့ညင်ညွတ်မှုကိုတိဆောက်နိုင်ခဲ့လို့အခုလိုဖိုင်နယ်တက်လာခဲ့တာဖြစ်တယ်လို့သူ့အသင်းရဲ့စိတ်ဓာတ်ကိုချီးကျူးသွားပါတယ်ပြင်းနဲ့ခရိုအေးရှားတို့ကအရင်က5ချိန်တွေ့ထားပူးပြီးတော့ပြင်းသစ်က3ပွဲနိုင်ပြီး2ပွဲတည်ကျထားပါတယ်နိုင်ငံကပြိုင်ပွဲတွေမှာတော့နှစ်ချိန်တွေ့ပူးပြီးတော့98ကမ္ဘာဖလားဆီးမီဖိုင်နယ်မှာပြင်သစ်ကခရိုအေးရှားကို2-0နဲ့နိုင်ပြီးတော့ယူရို2004မှာတော့2-0စီတည်ကြခဲ့ပါတယ်။ပြင်သစ်ဒီပွဲနိုင်မယ်ဆိုရင်တော့ကမ္ဘာဖလားကိုဒုတိယအချိန်ရမှာဖြစ်ပြီးတော့ခရိုအေးရှားနိုင်မယ်ဆိုရင်တော့ဒါသူတို့အတွက်ပထမဆုံးအချိန်ကမ္ဘာဖလားကိုရတာဖြစ်မှာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The
Voice of America The VOA နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုရနိုင်တို့ပြောပြပေးကြတာပါအခုဆက်ပြီးတော့သတင်းလွှာတွေကိုတင်ဆက်ပေးပါမယ်ကချင်ပြည်နယ်မိုးညင်းခရိုင်ဖားကမြို့နယ်ကကြောက်စိမ့်လုတ်ွက်ကမ်းပါနေရန်ပြိုကျတာကြောင့်အနည်းဆုံးလူ15ဦးသေဆုံးခဲ့ပြီးသေဆုံးသူတွေကိုဒီကနေ့တကြိုလိုက်ကြတယ်လို့ထိခိုက်ဒဏ်ရာသူတွေကိုလုံခင်းဆေးရုံနဲ့ဒဏ်ရာပြင်းထန်သူတွေကိုမြကြီးနားဆေးရုံအထိပို့ဆောင်ကူတာပေးနေတယ်လို့ဒေသခံတွေကပြောပါတယ်လူရာနဲ့ချီသေဆုံးလေးရှိတဲ့မြေပြိုကျမှုအန္တရာယ်တွေနဲ့ရင်ဆိုင်နေရလို့ပါကန်ဒေတာတွင်အန္တရာယ်ရှိနိုင်တဲ့လုပ်ွက်တွေကိုကြောက်စိမ့်တူဖို့ရေးကုမ္ပဏီတွေကိုလုံးဝလုတ်ခွင့်မပေးဖို့အစိုးရတာဝန်ရှိသူတွေကပိတ်ပင်ကန့်သတ်တင့်တယ်လို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးဆိုင်ရာဆောင်ရွက်နေသူဥပဒေပညာရှင်တဦးကလည်းတိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုမဆုမဲမှုကဆက်ပြီးပြောပြပါမယ်
ဟုတ်ပါတယ်ဇူလိုင်လ14ရက်နေ့မနေ့စနေနေ့မွန်းလွဲ2နာရီလောက်ကကချင်ပြည်နယ်မိုးညင်းခရိုင်ဖားကဲ့မြို့နယ်လုံခင်းအုပ်စုစံခါကြီးရွာအနီးကမဟာအစပထမကြောက်စိမ့်တူဖော်ရေးကုမ္ပဏီရဲ့ကြောက်စိမ့်လုတ်ွက်ကဘာနေရန်ပြိုကျမှုဖြစ်ပွားခဲ့လို့ရေမစေးကြောက်ရှာဖွေနေသူအမျိုးသမီးတဦးအပါအဝင်အနည်းဆုံးလူ15ဦးသေဆုံးခဲ့တယ်လို့လူပေါင်း80ကျော်လောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်အပြင်းထန်ထိခိုက်ဒဏ်ရာရသူတွေကိုမြကြီးနားမြို့စေယုံကိုပို့ဆောင်ကူတာရမှာတော့လမ်းခွလက်မှာ2ဦးသေဆုံးခဲ့တယ်လို့လုံခင်းစေယုံလည်းဒဏ်ရာရသူတွေကိုအရေးပေါ်ကူတာပေးနေတယ်လို့ဖားကန့်ဒေသခံသတင်းသမားကိုဇော်မိုးထက်ကပြောပြပါရယ်ဒီကနေ့ဇူလိုင်လ15ရက်နေ့တနင်္ဂနွေနေ့မှာတော့အလောင်းရှာဖွေတွေ့ရှိခဲ့တဲ့သေဆုံးသူတွေကိုတင်းကြိုလိုက်တယ်လို့လူပြောက်စရဲလာတိုင်သူတွေအပါအဝင်ပျောက်ဆုံးနေသူတွေကိုတော့လိုက်လံရှာဖွေနေစေအနေထားဖြစ်တယ်လို့ကိုဇော်မိုးထက်ကအခုလိုရှင်းပြပါရယ်မနေ့ကတော့
ကအလောင်းတစ်လောင်းနဲ့လူသားအလောင်း30လောင်း15လောင်းရတယ်ပေါ့ဒီအရာတူတယ်ဒီဒီရှာဖွေရေးဆက်လုပ်ဖို့ဆိုမိုးရွာတဲ့ခါကျတော့ရှာဖွေရေးမလုပ်နိုင်ဘူးမင်းကတော့ငါဒီကတိကျခံရတဲ့ဒီကအားလုံးပေါင်း80လောက်ရှိတယ်ပေါ့နော်ဟိုဒီဒီဘဘကြီးရောမိသနာကို18ယောက်ပူတာလမ်းမှာ2ယောက်ဆုံးသွားတယ်နောက်ပြတ်ကြတော့ကြီးရွာတွေကနေမှလူပြောက်လာတိုင်တာက9ယောက်ရှိတယ် 25ယောက်ရဲ့အဲဒီယောက်တိုင်းနဲ့9ယောက်ရဲ့ပေါ့22ယောက်ဒီနောက်စစ်ကြည့်ကြည့်သွားတဲ့2ယောက်ကြီးတဲ့ဆိုအားလုံးအဲ24ယောက်ရှိပါပြီပေါ့နော်အဲသူတို့ဒီမျက်မြင်တွေ့တဲ့လူတွေကတော့ပြောတာကတော့50နဲ့100ကျားတော့ရှိနိုင်တယ်ပေါ့နော်သူတို့ဒီမျက်မြင်လွတ်မြောက်လာတဲ့လူတွေပြောတာနောက်ပြီးတော့ကျွန်တော်တို့ကအဲ့ဒါဘယ်လိုခံမှန်းလို့ရလဲဆိုတော့မကျိုးပြင်တော့ရိုက်ထားတဲ့အမိသားတွေနဲ့တူးပြီးတဲ့အမိသားတွေအာခံမှန်းကြည့်ရတော့ဟောဗျာအဲ့ပါသူကကဗျာညီးတစ်ခုတော့မှတူးပြီးကြတာဟုတ်အဲ့လိုမျိုးဆိုတော့ကျွန်တော်တို့ကသူတိကျကျတော့ပြောဖို့ဖြစ်တယ်အဲဒီရရလူ90လောက်ရှိတယ်တေးတာနဲ့ဆိုပြီးငါတရားပတ်ချတယ်တော့သွားတာပဲဗ
ျအခုလိုမျိုး NLA ကြီးမားလာတဲ့ဖားကန်ဒေတာကလုပ်ငန်းခွင်တွေကိုတက်ဆိုင်ရာအာဏာပိုင်တွေဘက်က NLA ရှိတဲ့လုံကွက်တွေအဖြစ်လုံးဝပိတ်သိမ်းပစ်ဖို့လိုနေပြီလို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံလည်းဖြစ်ကချင်ပြည်နယ်ကပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တာဝန်ယူခဲ့ဘူးသူဒေါ်ဒွဲဘူးကတိုက်တွန်းလိုက်ပါတယ
်ဒီဖားကန်ကိုတော့ခဏဆောင်စားထားရင်ကောင်းမယ်လို့မြင်တယ်။အရေးကြီးဆုံးကတော့အစိုးရအနေမှာဒီနေရာတွေကိုအန်ဒီရဲ့အနေမှာပေါ့နော်။အန်ဒီရဲ့ဖြစ်တဲ့ကိစ္စရက်တွေမလုပ်ဖို့အတွက်လုံးဝဒါဟိုကန့်တတ်လိုက်ဖို့လိုတယ်လို့ကျွန်မမြင်တယ်။အဲ့ဒါတော့လူထုကိုကန့်တတ်ဖို့မဟုတ်ကုမ္ပဏီကြီးတွေလည်းကန့်တတ်ပလိုက်ရမယ်။ကုမ္ပဏီကြီးကိုကန့်တတ်မှအဲစာနဲ့ကန်တာတွေလည်းကျမတို့ဆောင်ရွက်နိုင်မှာဖြစ်တယ်။အဲ့တော့ကုမ္ပဏီကြီးတွေကတူးနေသေးရတော့ဒီရင်မသေးတွေလည်းရှိနေမှာပဲ။အဲကျမတို့ကချင်ပြည်နယ်ကိုလည်းဒီအမိန့်ကျော်ညာစာတွေနဲ့ဒီနေရာတွေမှာကန့်တတ်ချက်တွေပေါ့နော်။အဲပြုလုပ်ပလိုက်ရမယ်။ပြုလို့ရှိရင်ဒီလို NDA ရှိတဲ့တူးဖော်မှုတွေကိုအကုန်လုံးစဆိုင်ပလိုက်ရမယ်။အဲဒါကအမိန့်ဥပဒေမထက်သေးအောင်ကျမတို့အမိန့်ပညာချက်တွေနဲ့လုပ်လို့ရတယ်။ပြုလို့ရှိရင်ဒီလိုမျိုးတွေမဖြစ်အောင်အာကာကွယ်ဖို့ကအကောင်းဆုံးပါပဲ။အဲချက်တာကျမတို့ကအလုပ်အကိုင်လည်းမချဖွေပေးနိုင်တဲ့အခါကျတော့ဘလို့အစီအမံမျိုးတွေနဲ့ပေါ့နော်။အဲကျမတို့ဒီအလုပ်အကိုင်ကြီးလုပ်ပေးနိုင်မယ်ဆိုရဲအကြောင်းအရာကြီးရှိနေတယ်အဲ့ဒါလည်းငင်းချိုင်းရင်းနဲ့လည်းဆက်ဆက်နေတယ်ကျမတို့ဒီမှာလည်းဒီတောက်ကျင်းမှာတွားပြီးမှဒီရင်မသိချာတာလွဲလို့ခြားလုံငန်းတွေမှာလည်းကျမတို့ကဘာမှမငင်းချမ်းနေတဲ့အခါကျတော့အလုပ်အကိုင်ခွင့်နှမ်းနေရလည်းမရှိဘူးအဲ့လိုမျိုးပြဿနာတွေကတော့နောက်ဆက်တွဲနေတော့အများရှိတာပေါ့နော်
အခုလိုမျိုးကချင်ပြည်နယ်ဖားကန့်ကြောင်စိမ့်မြေမှာလုပ်ငန်းဝင်တွေအသက်ထိခိုက်ဆုံးရှုံးမှုတွေဖြစ်ရတာတဘာဝပတ်ဝန်းကျင်ပျက်စီးရတာနဲ့တဘာဝတရားစတာတွေကိုစိတ်တိုင်းကျထင်သလိုစီကဲ့မဲ့တူးဖော်လုပ်ကိုင်နေတာတွေဟာခိုင်မာတဲ့ဥပဒေပြဋ္ဌာန်းမှုမရှိခဲ့တာကြောင့်ဖြစ်တဲ့ဆိုပြီးလဲဥပဒေပညာရှင်တဦးဖြစ်တဲ့ရှင့်နေဒေါ်ဒွဲဘူးကသုံးသပ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ရင်တော့တက်ဆိုးရကကပေါ့နော်ဒါတွေဥပဒေပြုတ်ပေးဖို့လိုတယ်ဆိုးရပိုင်းနဲ့လွတ်တော်ပိုင်းပေါ့နော်တက်သူကြောင့်ရဲ့ဥပဒေကိုပြင်နေတာနဲ့လွတ်တော်မှာအယံကြာနေတယ်ဆိုးရလက်ထက်ကဥပဒေအဟောင်းနဲ့ပဲဆိုတဲ့အခါကျတော့ဒီကုမ္ပဏီကြီးတွေကမင်းရောညရောပေါ့နော်သူတို့နောက်ဥပဒေတွေထွက်လာလို့ရှိရင်သူတို့အတွက်အခွင့်အလမ်းမရှိတော့မှဆိုးတဲ့အခါကျတော့မင်းရောညရောတူးဆွနေတဲ့အခါကျတော့အခုလိုပြဿနာတွေဖြစ်တာဒီရေမသေးသမားတွေအတွက်အသေးစားတူးတဲ့လူတွေအတွက်ဘာမှအခွင့်အလမ်းမရှိတဲ့အခါကျတော့ဒီကနေ့ဒီလူမျိုးအဖြစ်မျိုးတွေဖြစ်တာဒါတွေကာကွယ်နိုင်တဲ့ဥပဒေတွေလည်းမရှိဘူးမရှိတဲ့အခါကျကျမတို့အစီအမံတွေလည်းမလုပ်နိုင်တဲ့စိတ်ဆိုင်ရမှာဒီလိုမျိုးဖြစ်ရတဲ့ကအခုဖြစ်တာမကဘူးရခင်ကလည်းဖြစ်တယ်အခုလည်းဆိုးဆိုးရွားဖြစ်တယ်အဲနောင်လည်းဒါဥပဒေမရှိတော့ထိမ့်ချုပ်နိုင်မှာမဟုတ်ဘူးဖြစ်နေအောင်ပါပဲ
ကချင်ပြည်နယ်ဖားကန့်ဒေသကကြောက်စိမ့်တူဖော်တဲ့လုပ်ငန်းဝင်တွေကထွက်လာတဲ့စွန့်ပစ်မြေစာပုံတွေထဲမှာရေမစေးကြောက်တွေကိုနိုင်ငံတော်ကလူတော်များများလာရောက်အခြေချကြပြီးတော့စွန့်ပစ်ကြောက်တွေရှာဖွေနေကြချိန်မှာရာသီဥတုဓာတ်ကြောက်တစ်မျိုးကြောက်တူးဆက်ကြီးတွေနဲ့တူဖော်နေလို့တုံခါမှုတွေကြောက်တစ်ဖုံမြေစာပုံတွေမြေကပရံတွေမကြာခဏပြိုကျလို့လူရနဲ့ချီတည်ဆုံးရတာရှိတယ်လို့လူအများပြားမြေကြီးပြီပြီးပျောက်ဆုံးသွားရတာတွေလည်းရှိနေတာဖြစ်ပါတယ်ရှင
်မဆုမွန်ဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးနောက်ဆင်မဲ့တဲ့ရင်လွှာမှာတော့မဲကောင်မြစ်ချောင်းကနေတဆင့်တဲဆောင်လာတဲ့ထိုင်းဘတ်ငွေတန်ပေါင်း1900ကျော်တက်မှုရှိတဲ့ဝတောင်ပိုင်းထုပ်စိတ်ကြွဈေး9တန်းကျော်ကိုထိုင်းနိုင်ငံမြောက်ပိုင်းမှာဖမ်းဆီးမိတယ်လို့ထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းခဲ့ပါတယ်အပြည့်အစုံကိုထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ
်ထိုင်းမူရစီဝါနှိမ့်နေတက်ဖွဲ့တွေနဲ့အမှတ်9စစ်တေသဆိုင်ရာတာဝန်ရှိသူတွေကဇူလိုင်လ14ရက်နေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ရမှာတော့ထိုင်းနဲ့လာအိုနယ်ဆက်မဲကောင်မြစ်ကြောင်းကနေတဆင့်ထိုင်းနိုင်ငံဝမ်ချိုင်းခရိုင်အတွင်းကချင်းရိုင်မြို့နယ်တောလန်းကိုဖျက်ပြီးတဲဆောင်လာတဲ့မူရစ်စီဝါ9တန်းကျော်ကိုဖမ်းဆီးမိခဲ့တဲ့အကြောင်းထိုင်းအနာပိုင်ကအခုလိုရှင်းလင်းခဲ့ပါတယ်မူရစ်စီဝါတဲဆောင်လာတဲ့လူ20ခန့်ကိုထိုင်းနိုင်ငံမြောက်ပိုင်းကဒေသအတွင်းကင်းလှည့်လာတဲ့ထိုင်းနယ်ခြားဆောင်တပ်တွေကတွေ့ရှိသွားရကနေမူရစ်စေဝါအုပ်စုတွေကသူတို့တည်ဆောင်လာတဲ့အထုပ်တွေကိုပြစ်ပြီးတော့ထွက်ပြေးသွားခဲ့တာလို့ဆိုပါတယ်။အစိမ်းရောင်ကြောပိုးအိတ်တွေနဲ့ဆာလာအိတ်တွေနဲ့ထတ်ထုတ်ထားပြီးစိတ်ကြွဆေးပြအထုပ်38ထုပ်ကိုတည်ဆောင်လာတာပါ။ဒီထဲမှာစိတ်ကြွဆေး9တန်း4သိန်းနဲ့အိုက်စ်လုတ်ခေါ်တဲ့မူရစ်စေကီလို200ကိုသိမ်းဆည်းရမိခဲ့ပါတယ်။ထွက်ပြေးသွားကြတဲ့တရားခဏနေတဲ့ကအသက်23နှစ်အရွယ် Nine we run it. A then the second and eight year. Talk time so and logo. Pansy and get it so be the dinner she named Wema. To the abumuji kissana. Patana got jamming at top of those who domare. A cool pansy meet it. Go down on the zane. Jang up went. Say John, we a city how. What down my old suit is so more tare. My young data bagani told me that chippy. Gala dambo, time bang with bamboo.
ထောင်းခွနရာ၄၀ကျော်တန်ဖိုးရှိတယ်လို့လည်းရှင်းလင်းသွားပါတယ်ရှင်မအေးမာသတင်းပေးပို့ခဲ့တာပါရှင်အခုဆက်ပြီးတော့ VOA ရဲ့တနင်္ဂနွေညနေပိုင်းစီစဉ်တွေကိုဆက်လက်တင်ပြနေပါတယ်၂၀၁၀ Space Odyssey ရုပ်ရှင်ကိုရုပ်ရှင်ကိုစာရေးဆရာအာသာစီကလပ်နဲ့ရုပ်ရှင်ဒါရိုက်တာစတန်လီကူဘစ်တို့ပူးပေါင်းရိုက်ကူးပြီးလွန်ခဲ့တဲ့နှစ်50လောက်ကရုံတင်ပြခဲ့ရမှာတုံ့ပြန်မှုမျိုးစုံရခဲ ကနှေးကွေးလွန်းတာကြောင့်ပြည်သက်ကြိုက်နှစ်သက်ပိုခဲရင်ခဲ့ပါတယ်။နှစ်90အကြာအခုချိန်မှာတော့ American ရုပ်ရှင်အဖွဲ့ကြီးရဲ့အမြဲတမ်းထိတ်တန့်ရုပ်ရှင်တရားထဲမှာပါဝင်နေပါပြီ။ Penelope Polo ရဲ့သတင်းပေးပို့ချက်ကိုကိုငင်းချန်းကပြောပြပေးမှာပါ။
Johann Strapp ရဲ့ဂီတလူးဒန်နူဘေဝေါ့စ်ကဒါရိုက်တာကူဘရစ်ရဲ့တောက်ပအေးဆေးတဲ့အဂါသာဟင်းလင်းပြင်ရိုက်ချက်နဲ့စီးချက်ညီလာတဲ့ပြကွက်တွေကို1968ခုနှစ်ကရုပ်ရှင်ပိတ်ကားပြင်ပေါ်မှာရင်သက်ရှူမောပွဲတွေ့ရမှာပါဒီရုပ်ရှင်ရဲ့အယုတ်ပိုင်းဆိုင်ရာအထူးပြုလုပ်ချက်တွေဟာအိမ်မွေချသလိုဖြစ်နေပြီး2001 A Space Odyssey ရုပ်ရှင်ရဲ့သတင်းစကားကိုထင်ရှားစေပါတယ်လူသားတွေရဲ့အသိဉာဏ်ဖွံ့ဖြိုးမှုကိုဂျိုသားတွေကအကူအညီပေးခဲ့တဲ့အကြောင်းရိုက်ကူးထားတာပါကူဘရစ်ကတမ်းမှန်ဂျိုသားတွေပုံစံမျိုးကိုရှောင်ရှားပြီးဂျိုသားဆိုတာကိုအမဲရောင်4000အချောင်းတစ်ချောင်းနဲ့ကိုစားပြုခဲ့တာပါရုပ်ရှင်ထဲမှာတော့အဲ့ဒီကြောက်တုံးကနေလှိုင်းနေထုတ်လွတ်ပြီးလူတူမြောက်ဝင်တွေကိုကရိယာတွေဘလို့သုံးရမလဲဆိုတာသင်ပေးခဲ့ပါတယ်နှစ်ပေါင်းများစွာကြာပြီးတဲ့နောက်အနာဂတ်2000ခုနှစ်မှာတော့အဲ့ဒီကြောက်တုံးကနေတဆင့်ဂျိုသားတွေဆက်သွယ်လာခဲ့ပါတယ်ဒီတစ်ခေါက်မှာတော့လူသားတွေကိုဂျူပီတာဂျိုကိုစူးစမ်းဖို့ခရီးစဉ်စတင်ဖို့ဖြစ်လာစေခဲ့တာပ
ါ And they get to Jupiter
သူဂျူပီတာဂျိုကိုရောက်သွားခဲ့ပါတယ်အဲ့ဒီနောက်ပုံစံပြောင်းသွားတာတွေဖြစ်လာခဲ့တာပ
ါ Douglas Trumbull ဟာဒီရုပ်ရှင်ရဲ့ဓာတ်ပုံအထူးပြုလုပ်သူပါ၄နှစ်ကြာရိုက်ကူးခဲ့ရတဲ့ဒီရုပ်ရှင်မှာရုပ်ရှင်နည်းပညာအသေးတစ်ခုကိုကူညီဖန်တီးပေးခဲ့ပါတယ်ရုပ်ရှင်ထဲမှာအာကာသယာဉ် Discovery 1ကိုမောင်းနှင်တဲ့တဦးတည်းသောကြံရစ်တဲ့အာကာသယာဉ်မှူး Dave Bowman ကဂျိုသားတွေနဲ့ဆက်သွယ်ဖို့ Stargate ကိုဖြတ်တန်းပြီးပုံစံမရှိတဲ့အငွေ့ပုံစံမျိုးပြောင်းသွားတာကိုရိုက်ပြခဲ့တာပါ
And it was this idea that you
could ရုပ်ကနေကတော့ဓာတ်ပုံရိုက်တဲ့အခါကင်မရာရဲ့ shutter ကိုအကြာကြီးဖြွင့်ထားပြီးတော့လင်းနန်းတွေကိုဖြတ်ခိုင်းပါတယ်နောက်ပြီးအဲ့ဒီအလင်းတွေကိုပိတ်လိုက်ဖြွင့်လိုက်လုပ်ပြီးတော့ပုံစံလေးတွေဖန်တီးပါတယ်အဲ့လိုမျိုးလုပ်တာနဲ့သုံးဘက်မြင်အလင်းနှန်းနဲ့ Stargate ကိုရပါတယ
် Trumbull ဟာ Kubrick ရဲ့နည်းပညာတီထွင်မှုဖြစ်တဲ့ဆွဲအားမရှိတဲ့အခန်းတွေလှည့်ပြတာ360ဒီဂရီပတ်လည်ပြတာတွေကိုယနေ့ခေတ်ပုံရိပ်စစ် VR ရုပ်ရှင်ရိုက်နည်းနဲ့နှိုင်းရှင်ပါတယ
် A lot of people want to have their virtual reality
လူတော်များများကပုံရိပ်စစ် VR ကိုလိုချင်ပါတယ်နောက်ထပ်ကမ္ဘာတစ်ခုကိုရောက်သွားသလိုပါပဲသူတို့နေ့စဉ်ဘဝကကြော်လွန်ပြီးအခြားကမ္ဘာရောက်နေတဲ့ခံစားမှုမျိုးလိုချင်တာပါဒါမျိုးဖြစ်စေဖို့ပုံရိပ်စစ် VR နည်းပညာကလုပ်ပေးတာပါ
ရုပ်ရှင်နည်းပညာလိုပဲတခြားအရေးကြီးတဲ့အချက်တစ်ခုကလူနဲ့သင်ယူနိုင်စွမ်းရှိတဲ့ဆက် AI အကြားအပြိုင်နေတဲ့ဇက်ကွက်ဖြစ်ပါတယ
် Charlie May Open the pod bay doors Hal
I'm sorry Dave I'm afraid I can't do that
အာကာသယာဉ်ကိုထိန်းချုပ်ဖို့ရင်းမှုဘိုးမန်နဲ့ခြုံရွေးမှုဖြစ်သွားတဲ့ကွန်ပျူတာ Hal တို့အကြားအပြိုင်မှုဖြစ်ပါတယ်ရင်မှုဘိုးမန်နောက်ဆုံးနိုင်သွားပြီးဂျိုသားတွေနဲ့ဆက်သွယ်နိုင်ခဲ့ပါတယ်နောက်ဆုံးအခန်းကတော့ဂျိုသားတွေသူ့ရဲ့အသိဉာဏ်တွေကပြန်ယူဖန်တီးထားတဲ့ဟိုတယ်အခန်းနဲ့အဆုံးသတ်ခဲ့ပါတယ်ထွင်းဖောက်မြင်နိုင်တဲ့ကလေးငယ်တစ်ယောက်အဖြစ်ပုံစံမပြောင်းခင်အသက်အရန်ကြီးနေပြီဖြစ်တဲ့ဘိုးမန်တစ်ယောက်အိယာပေါ်မှာလဲနေခဲ့ပုံပါဒီရုပ်ရှင်290ပြည့်အထိမ်းအမှတ်ဖြစ်ဒီဟိုတယ်အခန်းကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်မှာရှိတဲ့လေကြောင်းနဲ့အာကာသဆိုင်ရာပြတိုက်မှာအနုပညာရှင်ဆိုင်မွန်ဘတ်ချ်ကဖန်တီးတင်ပြထားပါတယ်ခင်ဗျာ
ကိုငင်းညမ်းပါရှင် VOE American အတန်ကမြန်မာဘာသာစီစဉ်တွေကိုဆက်ပြီးတင်ဆက်ပေးနေပါတယ်ဒီစီစဉ်ရဲ့နောက်ဆုံးသတင်းလွှာအဖြစ်ကြားမှာကတော့ လူတွေကိုသေစေနိုင်တဲ့ AIDS ခေါ်ခုခံအားချစင်းတဲ့ရောဂါဖြစ်စေတဲ့ HIV virus ပိုးကနေကြိုတင်ကာကွယ်နိုင်မှုမျှော်လင့်ချက်ရောင်ခြည်တန်းလေးပေါ်လာနေပါပြီ။လူပေါင်း400နီးပါးကိုဒီကာကွယ်ဆေးအသစ်နဲ့စမ်းသပ်ကြည့်ရမှာကိုယ်ခံအားစနစ်ဆိုင်ရာအလားအလာရှိတဲ့တုံ့ပြန်မှုတစ်ခုတွေ့ရှိရပါတယ်။မကြသေးခင်ကပြုလုပ်ခဲ့တဲ့ဒီလေးလာစမ်းသပ်မှုအကြောင်းကို Lancet ဆေးဂျာနယ်မှာဖော်ပြထားတာကို VOA သတင်းတောက် Maria Madia လို့သတင်းပေးပို့ထားပါတယ်။ကိုဝင်းမင်းကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။ကမ္ဘာပေါ်ကလူပေါင်း38သန်းဟာလက်ရှိမှာဒီ AIDS ရောဂါခံစားနေရပြီးနှစ်စဉ်လဲလူပေါင်း 1.8 သန်းထက်ကူးစက်ခံရနောက်လူပေါင်း1သန်းအထိသေဆုံးနေရတယ်လို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကထုတ်ပြန်ထားပါတယ်။ဒါပေမဲ့အခုတော့ဒီ AIDS ရောဂါကာကွယ်ဆေးသစ်ကိုစမ်းသပ်ရမှာမြောက်တွေမှာရောလူတချို့မှာပါကိုယ်ခံအားတုံ့ပြန်နိုင်မှုအားကောင်းနေတာကိုတွေ့လိုက်ကြပါတယ်။ဒီလေလာစမ်းသပ်မှုမှာအဓိကပါဝင်သူတူဖြစ်တဲ့ Harvard တက္ကသိုလ်ဆေးကျောင်းကပါမခဒေါက်တာဒန်ဘာရော့ချ်က
This study is now testing whether this vaccine
ဆိုလိုတာကဒီကာကွယ်ဆေးအနေနဲ့လူသားတွေမှာ HIV virus ကိုကူးစက်ခံမှုကနေတကယ်တမ်းကာကွယ်ပေးနိုင်မလားဆိုတာကိုဒီလေလာစမ်းသပ်မှုထဲမှာကူးစမ်းကြည့်နေတာပါ
။တကယ်တော့ဒီစမ်းသပ်မှုကနိုဝင်ဘာလတည်းကအာဖရိကမှာကူးစက်ခံရဖို့အန္တရာယ်ရှိနေခဲ့တဲ့အမျိုးသမီးငယ်ပေါင်း2600ကိုစစ်ဆေးခံနိုင်မဲ့အနေအထားစမ်းသပ်ရကနေစလာခဲ့တာပါ။ဒေါက်တာဘာရော့ချ်ကဆက်ပြီ
း While there are many different vaccine candidates that have been tested
ဒီကာကွယ်ဆေးတွေအတွက်စစ်ဆေးခံနိုင်မှုတစ်ခွက်ကနေမှသိစံတွေနဲ့အနည်းချင်းအဖြစ်လူတွေကိုပါအများကြီးစမ်းသပ်စစ်ဆေးခဲ့ပေမဲ့လူသားတွေအတွက်ထိရောက်တဲ့စမ်းသပ်မှုအဆင့်ရောက်နိုင်ဖို့အကျုံးဝင်တာကရန်ကုန်နယ်ပါခဲ့ရတယ်
တကယ်တော့ဒီ AIDS ရောဂါစတွေ့ခဲ့တဲ့1980ခုနှစ်တွေကဆိုရင်အခုထိလူသန်းပေါင်း80ဝန်းကျင်ရောဂါကူးစက်ခံခဲ့ကြရပါတယ်အန္တရာယ်ကင်းစိတ်ချရပြီးထိရောက်တဲ့ကာကွယ်ဆေးပေါ်လာရင်တော့အပြောင်းအလဲကြီးတစ်ခုဖြစ်လာမှာပါဒေါက်တာဘာရော့ချ်ကပဲ
So we're pleased with the results so far but we're cautiously optimistic
ဒါကြောင့်မလို့အခုထိရထားတဲ့ရလဒ်ပေါ်မှာကျွန်တော်တို့ကြီးနားမှုရှိပါတယ်ဒါပေမဲ့လို့သတိကြီးကြီးထားပြီးတော့အကောင်းမြင်တာမျိုးပါဘာလို့လဲဆိုတော့ဒီကာကွယ်ဆေးလူသားတွေအတွက်လုံးဖြစ်မလားဆိုတာကနောက်လာမယ့်စမ်းသပ်မှုမပြီးခင်အထိမသိနိုင်သေးလို့ပါ
ဒီနောက်လာမယ့်ဒုတိယအဆင့်လေလာစမ်းသပ်မှုရဲ့ကြားဖြတ်တွေ့ရှိမှုအချက်အလက်တွေကိုတော့အစောဆုံးအနေနဲ့2021ခုနှစ်ကြာမှထုတ်ပြန်နိုင်မှာဖြစ်ပါတယ်ခင်ဗ
ျကိုဝင်းမင်းပါရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းကျဉ်းချုပ်ကိုမတ်သိငီထိုက်ကပြောပြပေးပါအောင်ရှင်
အာဖဂန်နစ္စတန်ပြည်ပခအတွင်းရဲသားသေဆုံးမှုရေအတွက်ဟာ2018ခုနှစ်ပထမ6လအတွင်း1900နီးပါးကိုရောက်ရှိခဲ့ကြောင်းကုလသမဂ္ဂကပြောဆိုလိုက်ပါတယ်။ဒီရေအတွက်ဟာဆိုရင်ပြီးခဲ့တဲ့ဆယ်စုနှစ်အတွင်းကာလတွေနဲ့ရှင်ရင်အမြင့်ဆုံးရေအတွက်ဖြစ်ပါတယ်။အခုနှစ်ပထမ6လအတွင်းထိခိုက်ဒဏ်ရာရတဲ့ရဲသားရေအတွက်က3500နီးပါးရှိတယ်လို့လဲအာဖဂန်ဆိုင်ရာကုလသမဂ္ဂထောက်ပံ့ရေးမစ်ရှင်အန်နမာကဒီကနေ့တနင်္ဂနွေနေ့ထုတ်တဲ့ရပ်သားထိခိုက်ဒေဆုံးမှုဆိုင်ရာနှစ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်တို့ကြားဒီကနေ့တနင်္ဂနွေနေ့မှာနေဆက်တိုက်ပွဲတွေအပြင်းအထန်ဖြစ်ခဲ့ပြီးနှစ်ဖက်စလုံးမှာထိခိုက်ဒေဆုံးမှုရှိကြောင်းအာဖဂန်တာဝန်ရှိသူတွေကပြောပါတယ်။အာဖဂန်နစ္စတန်နိုင်ငံကခေါင်းတီးတဲ့ဇာစီမေဒန်ခရိုင်ကစခန်းတစ်ခုကိုအရက်ဝဲပါကစ္စတန်တပ်ဖွဲ့တွေကနေဆက်ဖြတ်ကျော်တိုက်ခိုက်ခဲ့ပြီးတဲ့နောက်မနေ့အစောပိုင်းမှာတိုက်ပွဲတွေဖြစ်ခဲ့တာလို့အာဖဂန်အရှေ့ပိုင်းကခို့စ်ပြည်နယ်ရဲတပ်ဖွဲ့ပြောခွင့်ရကဆွဆွဲပါတယ်တစ်ဖက်နဲ့တစ်ဖက်လက်နက်ကြီးတွေသုံးပြီးတိုက်ခိုက်ခဲ့ကြတာလို့လဲအဘ်ဒူဘာဆာဒ်ဘီနာက VOA ကိုပြောပါတယ်အစ္စရေးနဲ့ဂါဇာမှာရှိတဲ့စစ်သွေးကြအုပ်စုတွေကြားအပြစ်ခတ်ရက်စဲရေးသဘောတူညီချက်ရခဲ့တယ်လို့ပါလက်စတိုင်းတာဝန်ရှိသူတဦးကမနေ့စနေနေ့ကပြောပါတယ်အစ္စရေးနဲ့ပါလက်စတိုင်းကြား2014ခုနှစ်ကတည်းကပြန်လည်တိုက်ခတ်မှုတွေဖြစ်ပြီးအကြမ်းဖက်မှုတွေရှိခဲ့ပြီးတဲ့နောက်အခုလိုသဘောတူခဲ့ကြတာပါရှင်
။ကျေးဇူးပါရှင်။သတင်းချင်းချုပ်ကိုမသိငိထိုက်ပြောပြပေးသွားတာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voided Zone ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio အစီအစဉ်ပြီးပြီးချင်းမှာပဲ Asia Set 7 Juru ကထုတ်လွှင့်ပေးမဲ့ VOA TV အစီအစဉ်တွေကိုကြည့်ရှုအားပေးနိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.
။